ကရင်ပြည်နယ်မြောက်ရီခရိုင်ကော့ကရိတ်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေကဒီအပိုင်းတွင်ပြင်းထန်နေတာပါနှစ်ဖက်တိုက်ပွဲတွေကြောင့်ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ပါစစ်ဘေးရှောင်သူအရေအတွက်သသောင်းကျော်ထိရှိနေတယ်ဆိုပြီးကရင်ငင်းညံ့ရဲ့အထောက်အကူပြုကွန်ရဲ့ KPSN ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကအခုလိုပြောပါတယ်
ဟုတ်ကဲ့သောင်းကြော်ပြီခင်ဗျာဟာတော့ကိုယ်ရောဒီဝါလီလမ်းထောင်ချောင်းတချို့တချို့အဲ့ဒီမီးဆက်လေးကြွားနေပေါ့နော်ကျွန်တော်တို့တကယ်ပြီးအကုန်လုံးပြီးနေကြဟိုချောင်းတယ်ပြောတော့ဟောဒီလို
တချို့လူလူတွေကပြောင်းပြေးတာတွေမီးဆက်ရာဆွေမျိုးတွေစီသွားရောက်နေထိုင်တာတွေရှိတယ်လို့တချို့ကြတော့လဲအိမ်နေတဲ့ကပစ္စည်းတွေလူရက်ခံရတဲ့အတွက်အိမ်နေကိုမစွန့်ခွာပဲအိမ်အောက်တွေမှာဘုံကိုကျင်းနေတဲ့နေထိုင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။အခုဆိုရင်လေကြောင်းပစ်ခတ်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံတွေသိဆုံးတာဒဏ်ရာရတာတွေပိုများလာတယ်လို့လည်းပြောပါတယ
်။လေကြောင်းတော့ပိုများတာပေါ့လေကြောင်းလည်းလက်နက်ကြီးပါ။အရှင်ပြဖတ်တာတက်ဝဲမင်းလည်းဟုတ်လေနဲ့ကလာပြစ်ခတ်တာတွေချောင်းတယ်။အဒီဖာအဒီတော့ရှိတယ်ကွာ။စီတာကြီးကတော့တွေ့တယ်ကွာ။ဒီအမှန်လေအမှန်ကတော့သူတို့ကတိကျတယ်ပြင်မှတ်တွေရှိသေးတယ်အဲ့ဒီမျိုးကသူတို့ခင်းနေကြတယ်ပြင်ရတဲ့ညတွေပဲမတိကျတဲ့ညတွေအဲ့ဒီမျိုးပေါ်ပါပြစ်တယ်လို့ကျွန်တော်တို့မြင်နေတာအခုဆိုရင်ကြော်သားတွေအခြေကြည့်တဲ့ဟာတွေကပုံများတဲ့ဆိုတာစက်တိုက်ဖြစ်လာတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးကအထူးသဖြင့်လေလူငယ်တွေကကြည့်ရတယ်ပေါ့အရင်များတယ်ပေါ့နော
်အန်ဖာကြီးကော့နဲ့မောင်းမရွာတန်းရှည်စားတဲ့ကြေးရွာပေါင်း24ရွာကဒေသခံ11,000ကျော်ဟာဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။ကရင်အမျိုးသားအစည်းအရုံးကပြောရေးဆိုခွင့်ရှိသူဖရိုကလယ်ဆေးကတော့ဒေသခံတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကကော့ကရိတ်သားမကနေရာတိုင်းမှာဖြစ်နေတယ်လို့လည်းပြောပါတယ်
။ဒေသခံတွေကိုပြစ်မှတ်ထားတဲ့နေရာမှာတော့ကော့ကရိတ်မကဘူးပေါ့နော်။ကော့ကရိတ်ပြင်ချသောနေရာတော်တော်များလည်းဟိုသူတို့ဒုက္ခပေးတဲ့ပြစ်ခတ်မှုမျိုးတွေလုပ်နေတယ်။ခုနပြောတဲ့မုံမြင့်တွေကအချိန်လေးလည်းပဲဒီသခန်တွေကိုပြင်မှတ်ထားပြီးတော့တိုက်ခိုက်တဲ့နေထိုင်မျိုးဖြစ်ပေါ်တယ်။ဖြစ်နေတယ်အခုချိန်ကြီးဖြစ်နေတယ်လို့ကျွန်တော်တို့ဒီလိုလည်းသိရပါတယ်ခင်ဗျ။
တိုက်ပွဲရဖြစ်လို့ဖအံဘက်ကိုထွက်ပြေးလာတဲ့ဒေသခံတွေကိုတော့စကစတက်တီနဲ့နေကြားဆောင်တက်တီကတရားကျိုးဂိတ်ကိုးတိုင်စစ်ဆေးရေးဂိတ်နဘူးဂိတ်တွေမှာစစ်ဆေးပြီးဖုံးနေတဲ့မှာနိုင်ငံရေးနဲ့ပတ်သက်တဲ့သတင်းတွေကိုရှယ်ထားတာတွေ့တယ်ဆိုရင်ရိုက်နဲ့စစ်ဆေးတာတွေပါလုပ်နေတယ်လို့လည်းဆိုပါတယ်။အခုချိန်ထိကော့ကရိတ်မြို့နယ်အတွင်းမှာတိုက်ပွဲတွေဆက်ရှိနေပြီးဒေသခံတွေကလည်းနေအိမ်တွေကနေထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပါတယ်ရှင်။